ကယောဂဖြစ်ပွားနေချိန်မှာတစ်ဖက်တည်းပြည့်ရထားဖို့ကျမ်းရော်နဲ့တန်းသားလက်နက်ကိုင်အဖွဲ့တွေကြီးညာထားပေမဲ့လည်းချမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးစီရေးကျင်းမာမှုတွေကြီးထွားလာနေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစောပါ။ကာလအကြံကြာတိုက်ပွဲတွေညီတက်နေခဲ့တဲ့ချမ်းပြည်နယ်မြောက်ပိုင်းဒေသမှာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွ ကို ကိုး ကန် MNDAA နဲ့ တအံ ပလောင် TNLA တို့ အကြားမှာ ရာရှို တိုင်ရန် နဲ့ မူဆဲ ခရိုင် က ကျူကုတ် ပန်ဆိုင် မြို့နယ် တွေ အတွင်းမှာ ဖြစ်ပွားတာ ဖြစ်ပါတယ် ဒီရက်ပိုင်း တိုက်ပွဲ ဖြစ်ပွားတဲ့ အခြေအနေ ကို TNLA ခေါ် တအံ ပလောင် တပ်ဖွဲ့ က ပြန်ကြားရေး တာဝန်ခံ ဗိုလ်မှူး တပ်အိုက်ကျော် က VOA ကို အခုလို ပြောပါတယ်
နေက လာရှု မြို့နယ် ထဲက မမန်ကြွားရဲ့အဖက်ဖက်နာမှာအနည်းငယ်၄နိုင်ခွဲကနေ၄နိုင်ဒီစင်က၆လောက်အဲ့မတနေရဖြစ်တယ်နောက်တနေရတော့ဒီတန်ရမြို့နယ်ထဲကငါဝါခိုင်နာမအရွာရဲ့ထဲနာမှာဖြစ်တယ်အဲ့ဟာကတော့ညီလေဆန္ဒလေးစင်၅လောက်ကနေတနာခိအဲဒီကြိတ်ဖြစ်တယ်ဒီနေ့အသက်ရှိတဲ့ပြည်သူတွေတမ်တော်ကတက်လာတဲ့အတွက်ဒီနေ့ရှိပြီးအင်းနဲ့ဆိုင်မှာထိတိုက်တွေ့မှဒီတိုက်ပွဲဆက်ဖြစ်သွားတာဖြစ်ပါ
ဒီနေ့နေကင်းပိုင်းအထိတော့တိုက်ပွဲထပ်မံဖြစ်ပွားတဲ့တွင်မရရှိသေးပါဘူးပြီးခဲ့တဲ့၁၀ရက်နဲ့၁၁ရက်နေ့ကလည်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးဒီလအတွင်တိုက်ပွဲ၄ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ဘက်မှာပြီးခဲ့တဲ့အပတ်အတွင်းကတိုက်ပွဲနှစ်ကြိမ်ဖ ပြောပါတယ
်စက်တင်ဘာလ17ရက်နေ့ရယ်12ရက်နေ့ရယ်ဆက်သက်ဖြစ်ပါတယ်နောက်ခုနောက်ဆုံးကတော့တစ်ခါတက်ပြအားလုံးကတော့အခုနေရာမှာကိုနေမှာပြန်ညင်သွားတာနေထားတော့ရှိပါတယ်ဒါပေမဲ့တက်မတော်လည်းသူ့တက်သေးပြန်ဆုတ်သွားတာတော့မရှိပါဘူးအဲ့ဒါကြောင့်စီရဲ့အခြေအနေကတော့ဒီမှာတဲ့အနေထားတော့ရှိပါပဲ။ပြန်ပြက်ပိုးတွေပြန်ဖြစ်မလားပေါ့နော်။အဲ့ဒါအားလုံးကတော့တတိယအနေထားနဲ့နေတဲ့အနေထားသာဖြစ်ပါတယ်။ပြောမယ်ဆိုလို့ရှင်တော့ကျွန်တော်ဒီမြောက်ပိုင်းမဟာမိတ်တက်ဖို့တွေရှိတဲ့နေရာဘက်မှာသူ့ဘုံလာလို့ဖြစ်တဲ့ပက်ပေါ်လို့ပြောလို့ရပါတယ
်။ TNL ကဘုံမူတိုက်ကြော်ကလည်းပြီးခဲ့တဲ့လာကုန်ပိုင်းကစတင်ပြီးရှမ်းမြောက်ဒေသမှာတမ်ရော့ဘက်ကအင်အားဖြည့်တင်းတာတွေရှိခဲ့ကြောင်းအခုလိုပြောပါတယ်။
ဒီရှိလာပိုင်းကမောဂတ်ကုံအခါနည်းရဲ့ဒီအခုစတင်ပါလာဆိုင်ရဲ့ဒီရှမ်းမြောက်ဘက်မှာတော့လာရှိဦးရဲ့ဒီကုခိုင်ပဲချမ်းရဲ့ဒီမူဆယ်နမ်ခါမနောအစင်အပြန်ဒီတူချလာတာတော့ရှိအဲဒီဘုဒ္ဓစင်အတူချတော့ဒီတော့ကျွန်တော်နေတဲ့တော်တွင်တီကိုလိုက်လိုက်မှသူစင်စင်နေတော့တိုက်ပွဲအပြန်လည်းဖြစ်ပေါ်လာဖြစ်
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးအတီးပြုတ်မေးမြန်းနိုင်ဖို့တမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။မြောက်ပိုင်းမှာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေဟာအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာနောက်ဆုံးဆွေးနွေးခဲ့ကြပြီးဒီနှစ်အတွင်းမှာတော့ COVID-19 ကာယရောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်နေခဲ့ပါတယ်။လက်တလောဆွေးနွေးပွဲတွေပြန်ဆနိုင်မဲ့အလားအလာကိုနှစ်ဖက်အကြားမှာဆက်သွယ်ဆောင်ရွက်ပေးနေတဲ့ PCG ကကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ကြာကအခုလိုပြောပါတယ်။
ကိုတော်တော့ဆယ်နောက်ဆုံးချိန်နဲ့ဘာမှမဆွေးနွေးထုတ်ချဘူးဗျ။ဟောကလည်းဘာမှမပြောတာနှစ်ဖက်စလုံးကညှိနေတယ်ဗျ။အခုတော့ဆယ်ဒီကိုဗစ် -19 ကိစ္စတောင့်တယ်လေ။ဘာမှလည်းအကြောင်းပြန်လာတယ်ဘာမှလည်းမရှိသေးဘူးဗျ။
စတင်ပါလ၄ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့တမရယုံဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေကမြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကဆွေးနွေးပွဲတွေပြန်လည်စတင်ဖို့အစိုးရထံကိုအကြောင်းကြားလာကြောင်းနဲ့အစိုးရဘက်ကဆွေးနွေးပွဲတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေကြောင်းပြောဆိုထားပါတယ်ဩဂုတ်လအတွင်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုပြန်လည်မြင့်တက်လာတဲ့နောက်တမ်ဘရော့ကအကျန်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာကအပကျန်းနယ်မြေတွေမှာစီးရေးဆိုင်ရာလှုပ်ရှားမှုတွေကိုစက်တင်ဘာလ၁ရက်နေ့ကနေ30ရက်နေ့အထိရပ်ဆိုင်းတာကိုတိုးမြင့်ခဲ့တယ်လို့အစိုးရနဲ့တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်မဟာမိတ်၃ဘွဲ့ကလည်းစက်တင်ဘာလ၁ရက်နေ့ကနေနိုဝင်ဘာလ၉ရက်နေ့အထိအပြည့်အသက်တန်ထပ်မံတိုးမြင့်ခဲ့ကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်